ပြည်မျိုးသားအစည်းအရုံး KNU ထိန်းချုပ်ရာပဲခူးတိုင်းကြောက်ကြီးမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်တွေကြားဇွန်လ20ရက်နေ့ကထိတွေ့တိုက်ပွဲတနအီကြောကြာဖြစ်ပွားခဲ့တယ်ဆိုပြီးဒေသခံတဦးကပြောပါတယ်
။ဒါမှဖြစ်နေတာကလက်တံခွင်စကန်းဝင်သိမ်းပြီးတော့လက်တံခွင်တက်ွက်ပြီးတဲ့ကတူကနေနေစိုးမှုမဟုတ်အတွက်ဆိုတော့အဲ့ဒီကိစ္စနဲ့ကတူကကြောက်နေစကစားသူစစ်တပ်ကိုကတူကကျွန်တော်ကြောက်ကြီးပေါ့ဒါပို့ပါလေ။အဲ့ဒီမှာဒီ20ရက်နေ့မှာဆက်ပြီးတော့ကြောက်ကြီးလဲတော့မှာပေါ့ဆက်တိုက်တွေ့တော့ဒီပူပေါင်းတက်ဖွဲ့နဲ့လူစကစားအဖွဲ့ကျေတော့တက်ဖွဲ့တနားကြီးတော့တက်ဖွဲ့ကြည့်ကြမှာ
လေ KNU တက်မှာတုံထိန်းချုပ်ရာကြောက်ကြီးမြို့နယ်ထဲမှာစစ်သည်ရှောင်ကြရတဲ့ကြေးရွာတွေအများအပြားရှိနေပြီးအခုလဲတိုက်ပွဲတွေကြောင့်ထွက်ပြေးနေရတာကလူဦးရေ4000လောက်ရှိနေပြီလို့လဲဆိုပါတယ
်ဘုဖတ်တရားကအရင်ဒီနဲ့ဆောင်နေရတဲ့လူပြောင်မတင်နိုင်ရဒီနောက်လူပါဦးထပ်ပြရတော့လူနေအိမ်မှာကျန်တဲ့ပစ္စည်းကအမှားသူတို့ဝင်းရှာဝင်းပွေသူတို့တွေ့ရင်တော့စစ်ကောင်စီကယူသွားတာပဲအခုဆိုကျွန်တော်မုံဒေသကြောက်ကြီးမြို့နယ်ပေါ့ကျွန်တော်မုံဒေသကျန်တဲ့နေရာပါဒီအဲ့မှာပဲလူကြီးကဟိုအရင်ပြင်းတဲ့လူရှောင်တဲ့လူအခုဆိုရင်ဒီတစ်ခေါက်တက်ပွဲသေးတို့4000ကျော်ထပ်ပြရတာယူသွားမှဆိုရင်လူကြီးကမရှိတော့ဘူးတချို့ကဟိုဘက်ယူတာဒီဘက်ယူတာကပ်သွားလမ်းမိလောက်ရိုက်စုံစမ်းတာသူကျောတောင်နေတယ်မှာတောင်းဝင်ပုံတဲ့လူကပုံမှန်ပါတယ်တချို့ရွှေလေးတွေရှိတဲ့နေရာတွေပေါ့ဘေးရွာတွေကိုတောင်းဝင်ပုံအဲဘေးရွာမှာတက်ပွဲပြန်ပြည့်ဆွက်ပြေးပေါ့လူသားနေရာကြီးရှိပြီးတော့လူတွေကတော့ဒုက္ခကြောက်နေပါပြီ
ဒီအပိုင်းအတွင်းဖြစ်ခဲ့တဲ့တိုက်ပွဲတွေမှာစစ်ကောင်စီဘက်ကလည်းအကြအဆုံးတွေများနေကြောင်းဒေသခံတွေကဆိုပါတယ်ဂျွန်လ6ရက်နေ့တုန်းကကြောက်ကြီးမြို့နယ်တွေကစစ်ကောင်စီရဲ့စခန်းတွေဖြစ်တဲ့နတ်တန်ကွင်းရေရင်းကုန်းကြီးပုံတတော်နဲ့နတ်တန်ကွင်းရေစခန်းတို့ကိုပူးပေါင်းတက်ဖွဲ့တွေဘက်ကဝင်ရောက်စီးနင်းပြီးတိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီဘက်ကအထင်အမှုတွေရှိခဲ့ပြီးကြတဲ့ကကြောက်ကြီးမြို့နယ်ထဲမှာလေကြောင်းကနေပစ်ခတ်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလည်းလုပ်ခဲ့ပါတယ်အခုနှစ်ဖက်တိုက်ပွဲတွေကြောင့်ရောလက်နက်ကြီးတွေပစ်ခတ်တာကြောင့်ပါဒေသခံတွေကြေးရွာလိုက်ထွက်ပြေးနေရပြီးဒေသရင်းမှာစစ်ဘေးရှောင်တွေတောင်းနေချီပြီးရှိလာနေပြီဖြစ်ပါတယ်ရှင်